ထိုင်းနိုင်ငံအလယ်ပိုင်းနွန်ထပူရီခရိုင်ကမြန်မာအပါအဝင်နိုင်ငံခြားသားလူသမားတွေနေထိုင်ရာအရပ်မှာကိုဗစ်ရောဂါကူးစက်သူအများအပြားစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တောလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သက်တားမြစ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မန်ကောက်မြို့နဲ့12ကီလိုမီတာလောက်သာကွာဝေးတဲ့နွန်ထပူရီမြို့ကဗတ်ရိုင်ဈေးမှာကိုဗစ်ရောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိခဲ့တာကြောင့်အမြင့်ဆုံးအဆင့်အဖြစ်တောလာလှုပ်ရှားမှုတွေကိုကန့်သက်လိုက်ပြီးတန်ဆူးချို့အတားအဆီးတွေနဲ့ပါကာရန်ထားလိုက်တာပါ။အနည်းအနားကမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားရှေ့ပြောင်းလူသမားတွေနေထိုင်တဲ့ပန်းရောင်ကွန်ဒိုလို့ခေါ်ဆိုကြတဲ့အဆောက်အဦးကိုလည်းဒီလလေလောက်ထိကန့်သက်ပိတ်ပင်လိုက်ပြီးယောဂါပိုးစစ်ဆေးမှုတွေနဲ့ထိ ंछ ုပ်မှုတွေလုပ်နေတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။ဩသူကအမအဲ့ဒီငွန်ထားကူဒီအဲ့ဒီပိုင်းတိုင်းမှာပေါ့ဆောင်ဘူဟာမုန်ပေါ်ပေါ်အဲ့ဒီရက်ဆက်ဆောင်ဆောင်ဒါချေကွန်ဒိုကိုသူကတန်ကြီးလို့ချာပြီးဖိတ်လိုက်တာအဲ့ဒီကွန်ဒိုကသူတို့ခေါ်တာပါလေတင့်ကွန်ဒိုလို့ခေါ်ရပါအဲ့ဒီမှာလူကတော့တော်တော်များများရှိတယ်အဓိကမြန်မာနဲ့လာကိုရှိတော့လို့တမားတယ်အဲ့ဒီကွန်ဒိုမှာနေရတာညာနေရနော်အဲ့ဒါသူညာနေရလာပြီးတော့အဲ့ဒီစစ်တမ်းနဲ့အဓိကတူယူရောဝင်ပေါ့အဲအဲ့ဒါကနော်သူတို့ရတပ်ပြန်ရပေါ့နော်လာပြီးပြေးလိုက်တာအဲ့အဲ့ဒီမှာနေတဲ့လူတွေမှာသူကကြည့်တယ်ပေါ့နော်ဒီရောဂါနဲ့ပတ်သက်ပြီးတော့ကိုဗစ်နဲ့ပတ်သက်ပြီးသူဆက်ထားတယ်ဆိုတာမျိုးသူတို့ဝင်ပြီလို့ပေါ့နော်ပြေးလိုက်တယ်ဟာပဲဒီစနေနေ့ဒီပြိမယ်လို့ဒီမှာသူအကြံဉာဏ်တော့ပြောထားတယ်ဒီဇန်နဝါရီစနေနေ့ဒီပေါ့
မြန်မာနိုင်ငံသားအများစုအပါအဝင်ကွန်ဒိုတိုက်ခန်းမှာယောဂါပိုးကူးစက်သူတွေစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တောလန်လှုပ်ရှားမှုတွေကန့်သက်ထားပြီးတာဝန်ရှိသူတွေကအစားအသောက်နဲ့ရေရေပေးပို့နေကြောင်းကိုလည်းဒေသခံသတင်းတွေကဖော်ပြကြပါတယ်ယောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ဗန်ရိုင်အရက်ကလူနေကွန်ဒိုတိုက်နဲ့အဓိကဈေးနှစ်ခုကိုပိတ်ထားလိုက်တယ်လို့နွန်ထပူရီမြို့အဝင်ထွက်တွေကလည်းတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့အလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ်
ဒီဈေးရဲ့အဲ့မှာဗန်ရိုင်ဈေးမဈေးရဲ့ပိတ်ထားလို့ပြောတယ်ဈေးမဈေးရကြတော့အဲ့လိုပါလေသူတို့အဲ့ဒီဈေးကနေပြီးတော့ဒီမှာဈေးစမှုစာကုန်တော့ပါလို့နဲ့ပတ်သက်ထားတဲ့သွားထားတဲ့ဟိုပါပေါ့နော်လူရှိရပေါ့နော်အဲ့ဒီလူတွေကိုအခုဆိုလို့ရှိရင်သူတို့ကဈေးကိုဇန်နဝါရီ4ရက်နေ့ကြီးပိတ်မယ်ပိတ်ပြီးတဲ့ခါကျရင်ဒီအဲ့ဒီသွားထားဘူးတဲ့ဘဏ်ကောက်တို့ပါလို့အဲ့လိုဖြစ်တဲ့နေရာကြီးသွားထားနေလို့ဆိုလို့ရှိရင်လာဖြစ်ပါပေါ့နော်ကိုဗစ်နဲ့ပတ်သက်ပြီးလာဖြစ်နောက်ပြီးတော့ကို့ပါလက္ခဏာပြလဲပေါ့အဲ့ဒါဖြစ်တဲ့ solution ချက်ချင်းတောင်းကြဖို့ဆိုပြီးတော့အဲ့လိုတော့ကျွန်အမိန့်ထုတ်ထားတယ်။ဒါဝီတို့မျိုးဝင်အတွက်ဒီမှာလေတို့ကွာလေးလောက်ထားတယ်ဖိတ်ချရတော့လေကျွန်တော်တို့ဒီအဲ့ဒီ QR code ဘာကုန်းနဲ့လေ second ဖတ်ခိုင်းပြီးတော့အဲ့လိုပုံမွန်တာလို့ပေါ့နော်။အဲအဲ့ဒါမျိုးလုပ်တယ
်။မြန်မာနိုင်ငံသားအများစုအပါအဝင်နိုင်ငံခြားသားလူသမားတွေကြာကိုဗစ်ရောဂါကူးစက်ထန်နိုင်ရကြောင်းမကြသေးခင်ကပဲစစ်ဆေးတွေ့ရှိခဲ့တဲ့စမော့စခွန်းခရိုင်မှာတော့မြို့တော်ဝင်ကိုယ်တိုင်ရောဂါကူးစက်ထန်နိုင်ရပြီးဆေးရုံတင်ကူးသပေးနေရတယ်လို့လည်းဒေသခံသတင်းတွေကဖော်ပြပါတယ်ကိုဗစ်ကရောဂါကြောင့်သေဆုံးသူ62ဦးနဲ့ကူးစက်သူအတည်ပြုလူနာ6800လောက်ရှိတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကစလို့ကူးစက်မှုအသစ်တွေတွေ့ရှိခဲ့တဲ့အထက်မှာမြန်မာရှေ့ပြောင်းလူသမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့သေဆုံးသူ2600ကျော်နဲ့ကူးစက်သူအတည်ပြုလူနာ 13400 လောက်ရှိနေတာကြောင့်ထိုင်းအနာပိုင်းတွေကနေဆက်ဒေသတွေမှာတောလာလှုပ်ရှားမှုတွေကိုကန့်သက်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ